အီရန်နိုင်ငံကအမေရိကန်တိုင်းရင်းကိုဆန္ဒပြသူတွေကအကြမ်းဖက်ဝင်စီးဖို့ကြိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြံ့ကြံ့ခံရင်ဆိုင်နေပြီးစစ်ကူထပ်ပို့နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တန်ယုံတဲ့ဝေမစည်းနိုင်သေးပဲအမေရိကန်ဝန်တန်းတွေလည်းလုံလုံကျုံကျုံရှိနေပြီးတန်ယုံကိုရွှေ့ဖို့အစီအစဉ်မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းတန်ယုံနဲ့တန်ယုံဝန်တန်းတွေကိုကာကွယ်ပေးဖို့နောက်ထပ်တပ်ဖွဲ့တွေစေလွှတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။ဒေါ်သာထွက်နေတဲ့ဆန္ဒပြသူတွေဘက်ကတန်ယုံဝင်းလုံချုံရေးပထမစီးကိုချိုးဖျက်ကျော်ဖောက်ပြီးလုံချုံရေးဂိတ်အနည်းဆုံးတစ်ခုကိုမိရှို့ကတန်တရင်တွေလမ်းပြမှတ်တိုင်တွေကိုတုံးပြီးတန်ယုံရဲ့တန်မဏိတကားကြီးကိုရိုက်ဖွင့်ဖို့ကြိုးစားနေကြပါတယ်။အီရတ်ဆိုရလုံချုံရေးတပ်ဖွဲ့တွေကတော့ဒီဆန္ဒပြသူတွေအခုလိုတန်ယုံနဲ့ချိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတာကိုဝေမတာပေးဘူးလို့အီရတ်သတင်းမီဒီယာတွေကဆိုပါတယ်။အမေရိကန်နိုင်ငံကြေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လည်းအီရတ်ဝန်ကြီးချုပ်အက်ဗဒယ်အတူမာဒီနဲ့အီရတ်သမ္မတဘာရမ်ဆာလီတို့နဲ့ဒီလုံခြုံရေးကိစ္စအတွက်ဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။မနေ့တုန်းကတော့တန်ယုံကိုကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးအပြင်ဘက်ခြံဝင်းကိုချိုးဝင်ပြတ်ဖို့ကြိုးစားခဲ့တဲ့ဒီဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ရည်ပုံးနေသုံးပြီးဟန်တာခဲ့ပါတယ်။အီရန်နိုင်ငံကကြော်ထောက်နှောက်ခံပေးထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတဲကအရက်ဖက်တက်ခိုက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့ပေါ်ရှုတ်ချတဲ့အနေနဲ့အခုလိုကြမ်းတမ်းစွာဆန္ဒပြနေကြတာပါ။သမ္မတထရမ့်ကတော့အခုလိုဆန္ဒပြသူတွေတန်ဟုတ်တဲ့ဝင်စီဖို့လုပ်တဲ့ပေါ်အီရန်နိုင်ငံကိုအပြစ်ဖို့ထားပါတယ်ခင်ဗျ။